ထောင်နှံချမှတ်ခံထားတဲ့ထင်ရှားတဲ့လူခွင်ကြီးလှူရှားသူတို့ကိုတရုတ်အစိုးရကလုပေးလိုက်ပါတယ်ထောင်နှံလေးနေကြခံခဲ့ရပြီးတဲ့နောက်မှာမနေ့စနေနေ့ကရှူဂျီယောင်ပြန်လွတ်လာခဲ့တာဖြစ်ပါတယ်သူကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောခဲ့ပါဘူးအများပြည်သူတည်ငြိမ်ရေးကိုပြပြစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူလူစီယုံပွဲတစ်ခုကိုဥဆောင်လှူရှားခဲ့တယ်ဆိုတော့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်ဆင်ခံခဲ့ရတာဖြစ်ပါတယ်ဆိုရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှရေးရရာမရှိတဲ့ဒီဆွဲချက်ကိုတုံးတာလို့လေတက်ကြွလှူရှားသူတွေကပြောပါတယ်ယူဂျီအောင်ကအရသာတက်လှူရှားမှု New Citizens Movement ရဲ့တီထောင်သူတဦးလည်းဖြစ်ပါတယ် New Citizens Movement လှူရှားမှုကွန်ရက်ကဘေကျင်းမြို့တော်နဲ့ချားမြို့တွေမှာငင်းညမ်းစွာဆန္ဒပြခဲ့ကြတဲ့သူတွေစုစည်းထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အာဏာရတရုတ်ကွန်မြူနတီပါတီရဲ့မူလရည်မှန်းချက်ပေါ်မှာအခြေခံပြီးတောင်းရတာဖြစ်ပါတယ် New Citizens Movement ရဲ့အတွေးခေါ်ကဆူရကိုဖြုတ်ချဖို့မဟုတ်ပဲခိုင်မာလာဖို့ဖြစ်တယ်လို့ယူဂျီအောင်က2010ပြည်နှစ်ကအစေးတပုတ်မှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံထဲမှာလူဒန်းစားတရက်ကိုဖယ်ရှားပြီးတခြားလူဒန်းစားတရက်နဲ့စားထုတ်ဖို့မဟုတ်ပဲသာသာသာဖြစ်လာစေဖို့ဖြစ်တယ်လို့ရေးသားခဲ့ပါတယ်။နိုင်ငံတော်မှာလူလူအနေနဲ့ညစာစားပွဲတွေမှာစူးစီးတက်ရောက်ပြီးလူမှုရေးရာကိုဆွေးနွေးကြဖို့နောက်အများပြည်သူဆိုင်ရာနေရာတွေမှာဆိုင်းပုတ်လေးတွေခြံပြီးလူသိမ့်မများတဲ့လူလူချီတက်ပွဲတွေလုပ်ကြဖို့ New Citizen Movement ကအတွေးခေါ်ဖြန့်ခဲ့တာဖြစ်ပါတယ်။ယူဂျီအောင်ကိုအနိကစောင့်ကြည့်မလားဒါမှမဟုတ်နေအကျေကျုပ်နဲ့ထားမလားဆိုတဲ့အပေါ်သူ့ကိုထောက်ခံသူတွေကသိချင်နေကြပါတယ်တရုတ်နိုင်ငံမှာလူသိအများဆုံးလူခွေအကျဉ်းသားနိုဘယ်ငြိမ်းချမ်းဆုရှင်လူရှာဖို့တည်ဆုံးပြီးတဲ့နောက်ရပိုင်းအတွင်းမှာပဲယူဂျီအောင်ပြန်ပြီးတော့လွတ်မြောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ